American Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်လိုက်ပြီးသမ္မတဒေါ်နယ်ထရန့်ကိုဒုတိယ၄နှစ်သမ္မတသက်တမ်းအတွက်ပါတီကိုစားပြုရွေးကောက်ခံဖို့ထပ်မံရွေးချယ်လိုက်ပြီးဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့မှာကျင်းပနေတဲ့ Republican Party ညီလာခံမှာသမ္မတထရန့်မိန့်ခွန်းပြောပါတယ်
။ It's the fake news. I don't want to be accused of anything, but what it means is they're trying to steal the election from the Republicans. That's what it means in a very, very nice way.
နိုင်ငံသမိုင်းမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်ကြောင်းသမ္မတထရန့်ကပါတီကိုယ်စားလှယ်တွေကိုပြောခဲ့တာပါ။အခုရွေးကောက်ပွဲမှာစားရိုက်ကနေစားပေးဖို့မဲချက်မှုနဲ့ရွေးကောက်ပွဲကိုအကြံဖန်လုပ်ဖို့ဒီမိုကရက်တစ်ချန်စီနေတယ်လို့လည်းသမ္မတကဆွဆွဲပါတယ်။ Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတထရန့်အနေနဲ့၄ရက်ဆက်တိုက်ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကိုထိုးနှက်ဝေဖန်ဖို့လဲရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကျင့်ပါခဲ့တဲ့ဒီမိုကရက်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကတော့ကိုရိုနာကပ်ဘေးကြောင့်လူစုလူဝေးလုတာကိုရှောင်ရှားပြီးပါတီသမ္မတလောင်းရွေးချယ်မှုကိုအွန်လိုင်းကနေကျင့်ပါခဲ့ကြတာပါ။ Republican Party ကတော့တမျိုးတပုံစီစဉ်ထားပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့ကတနင်္လာနေ့ညီလာခံမှာသမ္မတထရန့်တက်ရောက်ပါတယ်။အင်ကာနေကနေကြာသာဗရင်းနေ့ထိကတော့အခမ်းအနားအများစုကိုမြို့တော်ဝါရှင်တန်မှာပြုလုပ်မှာဖြစ်ပါတယ်။ပါတီညီလာခံနောက်ဆုံးညမှာတော့အင်ဂျူရောတောင်ဘက်မြက်ခင်းပြင်မှာသမ္မတထရန့်ကပါတီသမ္မတလောင်းအဖြစ်လက်ခံတဲ့မိန့်ခွန်းပြောဖို့လဲစီစဉ်ထားပါတယ်။